ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုမြို့ဘက်ကိုဆန်းနဲ့အစားအသောက်ရိတ်ခါကြောက်တွေတည်ဆောင်တာကိုစစ်ကောင်စီကတားမြစ်ပိတ်ပင်နေတာကြောင့်စစ်ပြေဒုက္ခသည်900ကျော်ရိတ်ခါပြတ်လတ်မှုနဲ့ရင်ဆိုင်နေကြရပါတယ်ပရာဟိတလူသူတွေလည်းမရှိတာကြောင့်မွန်ကိုဘက်ကဒုက္ခသည်တွေအတော်လေးဒုက္ခရောက်နေကြရပါတယ်။ရခိုင်ကလာတဲ့မွန်ကိုစစ်ပြေဒုက္ခသည်တွေရဲ့အခြေအနေကိုတော့ကိုကြီးညံ့ကပြောပြပေးမှာပါခင်ဗျာ
။စစ်ကောင်စီတပ်နဲ့ကိုကန့်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့ MNDAA တို့အကြား2021ခုနှစ်ဩဂတ်လတည်းကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကျေးရွာ9ရွာကရာနဲ့ချီတဲ့စစ်ပြေဒုက္ခသည်တွေဟာမွန်ကိုမျိုးကယာယီစစ်ပြေဒုက္ခသည်စခန်း9ခုမှာခိုးလုံနေရပါတယ်။မြို့ကန်ကူညီရေးအဖွဲ့တွေဘက်ကအထောက်အပံ့တွေတိတ်မပေးနိုင်တာကြောင့်ရိခါအခက်အခဲနဲ့ရင်ဆိုင်နေရတယ်လို့မုံကိုမျိုးရောက်စစ်ပြေးဒုက္ခတဲ့တူက VOA ကိုအခုလိုပြောပါဗျာ။တ
တ်တော့ပါတယ်ဖြစ်နေတယ်တော်တော်ရှိတယ်ဆိုချင်တာကဟိုအရင်ကတော့အဲဟင်းလက်ခွာပေးတယ်၊ဆန်းလက်ပေးတယ်၊ဒီစာလက်ပေးတယ်အခုချင်တာလောလောဆယ်ဆန်းလက်ပေးထားတယ်။ဆန်းလက်ဟိုမကုန်းတခါแต่เป็ดถ้าแต่ต้มก็ไปอ่ะคือต้มก็ไปว่าคุณมีแต่โหลโหลแต่โหลไม่ใช่หรอกกูแต่ว่าคือตัวแรกเป็ดลงมาเป็ดไหนหรอกกูแต่คือโหล
မွန်ဂိုဒေတာတွေကပရာဟိတကူညီသူတွေအထောက်ပံ့မပေးနိုင်တာကြောင့်တခြားဒေတာကကူညီရေးအဖွဲ့အစည်းတွေကိုအကူအညီတောင်းခံနေကြရပါတယ်မွန်ဂိုမျိုးကိုစံတင်မယ်ဆိုရင်စစ်စေးရေးဂိတ်တွေကတားဆီးပိတ်ပင်နေတာကြောင့်စံတွေပို့ဖို့အတော်လေးမလွယ်ဘူးလို့ပြင်ပကူညီရေးအဖွဲ့ကတာဝန်ရှိသူတူကပြောပါတယ
်စံပို့ရဖို့တော်တော်လေးခက်တယ်အဲ့လိုစံတွေကတင်ခွင့်မပေးတာသူကပို့လို့ရှိရင်သူကစစ်စေးတော့ဟိုဒီလိုတွေ့တယ်ဆိုရင်သူကသားရောလူရော CCF ကိုသိရဆိုလေအဲဒီမွန်ဂိုလန်ကဘုံခွေစစ်စေးကိလို့ခေါ်ပါတော့ဘုံခွေစစ်စေးကိရှိရင်ခွင့်မပေးတာဟုတ်အဆန်းအရေးခါ၆ပြီပေါ့နော
်စစ်ကောင်စီတပ်တွေနဲ့ MNDA ကိုကန့်တပ်ဖွဲ့အကြတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ကိုကန့်အဖွဲ့တွေစီအရေးခါမရအောင်တားဆီးပိတ်ပင်နေပုံရပါတယ်ကုလသမဂ္ဂကမ္ဘာစားနေရိခါအဖွဲ့ WFP ကပြီးခဲ့တဲ့လကစတင်ပြီးစီပြေဒုက္ခသည်တွေအတွက်မိသားစုတစ်ခုကိုကျပ်ငွေ8000နဲ့တခြား NGO အဖွဲ့တစ်ခုဖြစ်တဲ့ The Best Shelter အဖွဲ့ကမိသားစုတစ်ခုကိုကျပ်ငွေ3000ခွဲထောက်ပံ့ထားတယ်လို့မွန်ဂိုမျိုးကစစ်ပေးရှောင်တွေကိုကူညီနေသူတူကပြောပါတယ်ဒီထောက်ပံ့မှုဟာ6လပိုင်းအထိသာဖြစ်တယ်လို့လည်းပြောပါတယ်လက်ရှိအခြေအနေတွေအရမွန်ဂိုမျိုးကိုပြင်ပဆန်တည်ယူမှုပိတ်ပင်ထားတာနဲ့တရုတ်နိုင်ငံဘက်ကလည်းတင်သွင်းလို့မရတာကြောင့်ဒေသအတွက်ဆန်တွေကိုဒေသခံတွေကအဓိကရှာဖွေဝယ်ယူနေရပါတယ်။မွန်ဂိုမျိုးပေါ်မှာစစ်ပြေးဒုက္ခတဲ့အခုအချိန်ထိ950ကျော်ရှိနေပြီးဒေသအတွက်ဆန်ကလည်းရေရှည်အတွက်လုံလောက်ဖို့ခက်ခဲနိုင်တယ်လို့အကူအညီပေးရေးဆောင်ရွက်နေသူတွေကပြောပါတယ်ခင်ဗျာ။